ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကအနှိမ်ဆုံးအဆိုပြုလုခလာစာတရက်ကိုကျပ်3600သတ်မှတ်ဖို့အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်ဇွန်လ12ရက်နေ့မှာတော့လိုင်တရာနဲ့မင်္ဂလာတုံမြို့နယ်တွေမှာဆန်ကောင်းပင်နယ်အိတ်ဆက်ယုံတိုင်ရီဖနက်ဆက်ယုံ A1 အထည်ချုပ်ဆက်ယုံစတဲ့ဆက်ယုံဆက်ယုံကျော်ကအလုသမားသတ်မှတ်ကကိုယ်စားလှယ်တွေကအနှိမ်ဆုံးလုခလာစာကိုတရက်ကျပ်4000သတ်မှတ်ပြီးဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဇွန်လ25ရက်နေ့မှာအလုသမားအလုအကင်နဲ့လူမှုဖူလုံရေးဝန်ကြီးဌာနတာဝန်ရှိသူတွေဟာအနှိမ်ဆုံးလုခတရက်2500ပဲပေးနိုင်မယ်လို့ပြောဆိုနေကြတဲ့ရန်ကုန်မြို့ကလုပ်ငန်းရှင်50ကျော်နဲ့တွေ့ဆုံပြီးဇွန်လ26ရက်နေ့မှာတော့တရက်လုခကျပ်4000သတ်မှတ်ပြီးဖို့တောင်းဆိုထားတဲ့အလုသမားကိုယ်စားလှယ်တွေနဲ့လိုင်တရာမြို့နယ်ကနောင်ခမ်းမမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲဒီနောက်အနှိမ်ဆုံးလုခကိုတရက်ကျပ်3600နှုန်းထားအတိုင်းအလုရှင်အများစုနဲ့အလုသမားအများစုတို့ကလက်ခံကြတယ်လို့အလုသမားအလုအကိုင်နဲ့လူမှုဖူလုံရေးဝန်ကြီးဌာနကပြောခဲ့ပါတယ်။အဲဒီလိုအနှိမ်ဆုံးလုခသတ်မှတ်လိုက်တာကြောင့်အလုသမားတွေရဲ့ပြောင်းလဲသွားတဲ့အခြေအနေကိုအလုသမားအရေးဆောင်ရွက်နေတဲ့ရှေ့နေဦးထေကအခုလိုပြောပါတယ်
။သွားရင်ပြီးခဲ့တဲ့2012ကနေပြီးတော့ဒီဘက်ပိုင်းကြီးစေုံတွေကလူမှုခွင့်ရေးလှုပ်ရှားမှုတွေအများအပြားဖြစ်ခဲ့ပါတယ်။ဒီလေလာသူများသုံးသပ်လို့ဆိုတာအလုသမားအရေးတော်ဝင်တစ်ခုအလားပဲ။အဲဒီအနှဲဆုံးခါချင်းတွေက3600သတ်မှတ်လိုက်တာပေါ့နော်။အဲသတ်မှတ်လိုက်တာပေါ့မှာဒါဒီအလုံသမားတွေရှိတော့ပါဆိုရင်တော့ဟိုသတ်မှတ်ထားတဲ့နှုံတာအဲအလုံသမားတွေအတွက်စာဝန်တွေလိုအပ်ချက်နဲ့ဆိုရင်အဲကွာဟနေပါလဲပါသေးတယ်သို့တော်လည်းဘာဖြစ်ဖြစ်အရေးရတဲ့စာရင်ဒီအလုံသမားတွေအတွက်လုခဝင်ငွေစိုးတက်လာတဲ့အတွက်အလုံသမားတွေအတွက်အဲကတော့ခိုက်တဲ့နဲ့နော်သူဘဝအတွက်အသက်ရှင်လာမှုအတွက်ရုံးကနေခါမှာအထောက်ပံ့ဖြစ်လာတာဖြစ်လာတဲ့အတွက်ဘာဖြစ်ဖြစ်တစ်ဖက်ကလည်းလုပ်ငန်းခွင်တွေမှာသာချောမွေလာမယ်ပေါ့တော့ပေါ့နော
်အဲ့ဒီနှုံထားအပေါ်အထည်ချုပ်လုပ်ငန်းရှင်တချို့ကညင်းပယ်ခဲ့ပြီးတရက်ကိုကျပ်2500နှုံသာပေးဖို့အဆိုပြုခဲ့ပါတယ်တရုတ်နဲ့ကိုရီးယားအထည်ချုပ်လုပ်ငန်းရှင်100ကျော်ကလက်ရှိအစိုးရသတ်မှတ်နှုံထားအတိုင်းပေးရရင်သူတို့ရဲ့လုပ်ငန်းတွေပိတ်သိမ်းသွားမယ်လို့ပြောခဲ့ပြီးတော့ပိတ်သိမ်းခဲ့တဲ့စက်ရုံတချို့လည်းရှိခဲ့ပါတယ်စက်ရုံပိုင်ရှင်တွေဘက်ကအခက်အခဲကိုလည်းဦးထေကပြောပါသေးတယ
်ဒီနှုံသားတွေကတွက်ချက်ပြီးသားဖြစ်ပါတယ်လက်ရှိသူတို့ပေးတဲ့နှုံသားနဲ့စိတ်မကွာပါဘူး3600ဖြစ်တဲ့အတွက်အဲ့လိုနင့်နာကြီးကဟုတ်ဘူးလို့ကျွန်တော်တို့ကသုံးသပ်ပါတယ်သို့တော်လည်းအကြောင်းအကျောင်းတွေရှိတာပေါ့နော်မြန်မာနိုင်ငံမှာစမုတ်လမှုလုပ်ငန်းရှင်တွေကစိတ်ုံလေးကိုမြင်နေရတဲ့ကလူလက်ထက်မှာရှိတဲ့သူကခါရမ်းလို့ရတယ်ဝယ်ရင်လည်းသေးရတယ်ကြီးပါတယ်ခင်ဗျအဲ့ဒါတွေကဝင်ပြိနေပါတယ်အဲ့လိုကလက်အပ်စ်ပုံမှန်မရပါဘူးအကြပိုပဲအဲစက်တွေနဲ့ကိုယ်ဝိုင်ထုတ်လိုက်တဲ့မလို့အပ်တဲ့ပုံကြားစိတ်တွေကလည်းများပါတယ်ကျန်တဲ့ဟာကတော့ရုံးကိစ္စတွေပေါ့နော်ဒီဘက်လုပ်ငန်းတွေလုပ်တဲ့ကမှာလက်ပေးလက်ယူကလည်းအလွန်များပါတယ်သို့တော်အဲ့ဒီနှုံသားတွေပုံမှန်ကြတော့ကျွန်တော်အလုပ်ရှင်ကအစအုံမပြောရဘူးခင်ဗျအပြောလို့လည်းဖြစ်ဘူးအကြတော့ကျေတော့ဖြီးလို့ရတာကကျွန်တော်ဘာမှအာနာပါဝါမရှိတဲ့အလုပ်သမားအနိုင်နဲ့တဲ့လူတွေပေါ်မှာပဲပြောရင်းနဲ့ခုလိုနောက်ဆက်တဲ့ပြဿနာတွေဖြစ်လာရလို့လို့ပါတယ
်တရက်လုံအားကကျပ်3600ခန်းစားခွင့်ရပြီးတဲ့နောက်ပိုင်းမှာတော့ရန်ကုန်တိုင်းဒေသကြီးလိုင်တရာစက်မှုဆောင်ကစက်ယုံနှစ်ယုံလောက်ကအလုပ်သမားတွေဆန္ဒပြကြပါတယ်တရက်လုံအားက3600ခန်းစားခွင့်ရပြီမဲ့ရှားပါစီရိတ်ထောက်ပံ့ကြီးရက်မှန်ကြီးတွေကိုစက်ယုံကမပေးတော့တဲ့အတွက်လာစားနဲ့မလုံလောက်တဲ့အခြေအနေတွေဖြစ်လာနိုင်တာကြောင့်လိုင်တရာစက်မှုဆောင်မြန်မာပလဲဆိုင်ရုံကအလုသမားတွေဟာအလုံမလုံတော့ပဲဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်။အခုလိုအလုသမားဆန္ဒပြပွဲတွေထပ်ပေါ်လာတာနဲ့ပတ်သက်ပြီး88မျိုးဆက်အလုသမားရဲ့တာဝန်ခံမမမဦးကအခုလိုသုံးသပ်ပါတယ
်။ဆက်ကျုပ်ဆက်ရုံလေးပုဂ္ဂလိကဆက်ရုံလေးမှာအခြေခံလာတာ3600သတ်မှတ်ပြီးတဲ့နောက်ပိုင်းမှာအလုသမားတော်တော်များများကိုအလုရှင်တွေကလှုပ်ထုတ်ကြည့်တယ်လို့ကြားတယ်။ဒီဟာတွေကပေါ့နော်တမင်အလုသမားတွေပေါ်မှာဖိနှိပ်ရလဲကြတယ်လို့လုပ်ငန်းရှင်တွေအနေနဲ့ UMFCCI မှာဆွေးနွေးတော့ကတကယ်ဒီအလုသမားသမဂ္ဂအဖွဲ့ခေါင်းဆောင်တွေနဲ့ဝန်ကြီးဌာနနဲ့လုပ်ငန်းရှင်တွေနဲ့ဆွေးနွေးတယ်ရဲ့အချိန်နေမှာတော့ဒါကိုလက်ခံပြီးတော့အခုမှ3600ပေးရတဲ့အကြောင်းပြချက်နဲ့အချိန်ပိုတွေမခိုင်းတော့တဲ့စက်ရုံတွေရှိပါတယ်ရုပ်ထုတ်ခံရတဲ့စက်ရုံတွေလည်းရှိပါတယ်အခုဆိုရင်ကျမတို့ကြားရသလောက်ဆိုလို့ရှိရင်ပိုင်းတရားစက်မှုဆောင်ရှေ့ပြည်သားစက်မှုဆောင်တွေမှာဆိုလို့ရှိရင်အားလုံးပေါင်းအလုံးသမား900နီးပါးလောက်ရုပ်ထုတ်ခံရတယ်လို့ကျမတို့ကြားတယ်ဒါဟာလုပ်ငန်းရှင်တွေအနေနဲ့ကျမတို့နိုင်ငံတော်အစိုးရကိုပိန်ခေါ်လိုက်တဲ့သဘောပဲလို့ကျမတို့ကညင်းနေ
အလုရှင်အလုသမားပြဿနာဟာအလုသမားဥယျာဉ်များပြားတဲ့မြန်မာနိုင်ငံမှာအရေးကြီးတယ်လို့ဖြေရှင်းရခက်ခဲနေစေလည်းဖြစ်ပါတယ်ဝေဖန်သူအများစုကတော့အလုရှင်တွေရဲ့လုပ်ငန်းဆိုင်ရာလိုအပ်မှုတွေကိုအစိုးရဘက်ကထိထိရောက်ရောက်ပံ့ပိုးစီစဉ်ပေးဖို့လိုအပ်တယ်လို့ဆိုပါတယ်။အဲ့လိုဆိုရင်အလုရှင်တွေဘက်ကအလုသမားတွေကိုလိုက်ရောရမယ့်ကိစ္စတွေကိုမလိုက်ရောလို့တဲ့အခါအကြောင်းပြချက်ပေးစရာတွေနည်းသွားပြီးတော့အလုသမားပြဿနာကိုပါတနည်းတစ်ပုံဖြေရှင်းပေးရရောက်မယ်လို့ပြောဆိုနေကြပါတယ်ရှင်။